ဘုရားအယုန်ဒီပေါ်မှာစိတ်နဲ့ရောက်တော့ပဲအယုန်တစ်ခုတည်းပေါ်မှာစိတ်တွေအားလုံးစုပုံပြီးတော့ကြာရောက်သွားတယ်။ဒါကြောင့်မို့သမာဓိရဲ့လုပ်ငန်းကဘာလဲဆိုရင်တံပိန္ဒနာရဏလို့ခေါ်တယ်။တံပိန္ဒနာဆိုတာအယုန်တစ်ခုတည်းပေါ်မှာစိတ်တွေအကုန်လုံးစုထားနိုင်တယ်ဘုရားတို့စိတ်တွေကအယုန်တစ်ခုပေါ်မှာပြန်လိုက်တာနဲ့တကယ်လေတခြားအာယုတခုဝင်လာလို့ရှိရင်ဒီအာယုတခုနောက်ပါသွားပြန်တော့အာယုတခုကနေအာယုတခုကိုပူးပြောင်းပြီးတော့တည်ကြတော့စိတ်ဟာမတည်ငြိမ်ဘူးလို့ပြောတယ်။ဟုတ်တယ်။လူတွေရဲ့စိတ်ဟာအများကအာယုရှိရလို့ပြေးသွားနေတယ်။အကောင်းထင်များပေါ်မယ်ဆိုလို့ရှိရင်စိတ်ရဲ့လှုပ်ရှားသွားလာမှုတွေဟာအမြဲတမ်းလင်းမြန်ပြီးတော့အမြဲတမ်းမတည်ငြိမ်တာဖြစ်သွားကြောင်းတခါတည်းရန်စိတ်ကိုဗာနဲ့နှိုင်းရှင်ပြီးတော့ခေါ်တယ်လေလို့ဆိုရင်စိတ်ဟာမြောက်တဲ့အသာသနာပြုတယ်မြောက်ဆိုတဲ့သတ္တဝါဟာဘယ်တော့မှတည်ငြိမ်နေတာမရှိဘူးစိတ်ပင်ပေါ်နေလိုက်လို့ရှိရင်လည်းဟိုတစ်ကိုင်းဆွဲလိုက်ဒီတစ်ကိုင်းလွတ်လိုက်ဟိုတစ်ကိုင်းဆွဲလိုက်လေစိတ်ပင်တစ်ပင်ကနေတစ်ပင်ကိုခုတစ်ကိုင်းကနေတစ်ကိုင်းပြုပြီးတော့အဲ့ဒါလို့နေတတ်တဲ့သတ္တဝါမျိုးစိတ်ဆိုတာလည်းဒီတိုင်းပဲအာယုန်တစ်ခုကနေပြီးအာယုန်တစ်ခုကိုကြောင်းသွားတယ်နောက်အာယုန်တစ်ခုကနေနောက်အာယုန်တစ်ခုကိုကြောင်းသွားတယ်အာယုန်တစ်ခုလည်းကိုငြိမ်အောင်ထားလို့မဖြစ်နိုင်ဘူးအမြဲတမ်းခဲအဲ့ဒါလို့အာယုန်တစ်ခုလည်းကိုငြိမ်အောင်ထားဖို့ရှိရင်ဒီသမာဓိကိုမိမိတဏ္ဍာမှာတိုးတက်အောင်ပြုစားဒီသမာဓိစွမ်းအားနဲ့စိတ်တွေကဆုစည်းပြေလို့ရတယ်ကံကြောင့်သမာဓိဆိုတာစိတ်တွေအားလုံးကိုအာယုန်တစ်ခုတည်းပေါ်မှာစုပေးတဲ့ဘာဝတရားတစ်မျိုးကိုဒါကိုတည်ကြည်တယ်လို့ဒီလိုလဲပါဠိပြန်ရတယ်ပေါ့နော်အဲဒီသမာဓိဆိုတာအမြဲတမ်းအရေးပါတယ်ဆိုတာကိုမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကသုရသုတ္တန်ဒီမှာဟောတယ်သမာဓိလိတ်လို့ဒီဘာဝိထသမာဓိကြောယထာဘုဒ္ဓံသာနာတိပတ္တိစိတ္တယံတို့သမာဓိတရားကိုမိမိတို့တဏ္ဍာမှာဖြစ်စေကြသို့မဟုတ်လုံးကြတဲ့။ဘာဖြစ်လို့လဲဆိုရင်သမာဓိရှိတဲ့ပုဂ္ဂိုလ်မှာအမှန်ကန်မြင်နိုင်တယ်သိနိုင်တယ်ဆိုတော့သမာဓိမရှိဘူးဆိုလို့ရှိရင်ဘုန်းကြီးတို့စိတ်တွေကအာယုံမှာပါလွတ်ပြန်နေတဲ့ဆိုသူအာယုံရဲ့သဘာဝကိုသိနိုင်သောမြင်နိုင်သောမရှိဘူးလို့ပြောတယ်။သဘာဝအစမှန်ကိုမသိဘူးဆိုတော့အပေါ်ယံလေးပေါ်မှာအတွေးအာယုံလေးပေါ်မှာခုန်ပြန်နေတဲ့စိတ်အဲ့ဒီခုန်ပြန်နေတဲ့စိတ်လေးကိုငြိမ်သောအောင်သမာဓိတရားဖြင့်စုစည်းထားလိုက်မယ်ဆိုလို့ရှိရင်သဘာဝအစမှန်လေးကိုသိနိုင်နိုင်တယ်အဲ့တော့ဓမ္မအစမှန်တွေကိုသိဖို့သမာဓိဟာဘလောက်အရေးကြီးတယ်ဆိုတာပြောအဲ့တော့သမာဓိတရားကရှင်သက်သဘာဝတရားတွေကိုအာယုန်တစ်ခုထဲပေါ်မှာစုပေးတယ်သူစုမပေးဘူးဆိုလို့ရှိရင်စိတ်ဟာအာယုန်ပေါ်မှာလွင့်ကျန်နေတယ်အာယုန်တစ်ခုကလည်းအာယုန်တစ်ခုကိုကူးပြီးတော့လွင့်ကျန်နေအဲ့ဒီလွင့်ကျန်နေတဲ့စိတ်ကိုထိမ့်ပေးနိုင်တာသမာဓိပဲအမြဲတမ်းသမာဓိဟာအလိုတရားတော့ဖြစ်လာမှာမဟုတ်ဘူးတဲ့စနစ်တကျလေ့ကျင့်ယူခြင်းဖြင့်သမာဓိတရားအကောင်းလာနိုင်တယ်ပေါ့ဒါကြောင့်မို့သမာဓိကိုဘာဝနာတို့ပေါ်အောင်လုပ်ပေးပါဒုရေမာခန္ဓာကိုယ်ချက်ခိုင်တန်ဆွမ်းဖို့ရပြည့်ဖြစ်စီကအိဆာဆိုင်လို့ရတယ်ကာယလေ့ကျင့်ခန်းနေယူရတယ်ကာယလေးခြင်းကံယူခြင်းဖြင့်စောင့်ဆောင်မှုတွေပြည်လာထို့တူပဲစိတ်ရဲ့စောင့်ဆောင်မှုတွေဖြစ်လာသမာဓိတရားမိမိတို့စိတ်ထဲမှာမှားကျိုင်းလာစနစ်တကျလေးခြင်းတရားအဲ့ဒီလေးခြင်းမှုလေးခြင်းနေကိုပဲလေးခြင်းနာကိုပဲသမာဓိစွမ်းအားတွေတက်လာအောင်လုပ်တာကိုပဲသမာဓိဘာဝနာလို့ခေါ်တယ်သမာဓိတရားကိုဖြစ်စေအောင်လုပ်တယ်သမာဓိတရားကိုပြွားလာအောင်လုပ်ပေးတယ်အဲ့ဒီလိုသမာဓိတရားမိမိတို့တဏ္ဍာမှာ ဖြစ်ပွားလာပြီးဒုပွားလာပြီးဆိုလို့ရှိရင်ဘာဖြစ်လဲစေထာဘူတံသာနာတိပတ္တိအမှန်ကန်သိလာနိုင်တယ်လို့ဒီလိုပြောတာဒါကြောင့်မို့သမာဓိဘာဝနာဆိုတာအမှန်ကန်သိဖို့အတွက်အမှန်တမ်းအရေးပါတယ်ဒါကြောင့်မို့မြတ်စွာဘုရားသခင်ကိုရောမြတ်ကသမာသမာဓိရဲ့အခန်းကဏ္ဍသမာဓိတရားရဲ့အခန်းကဏ္ဍမဂ္ဂင်ရှင်းပါးထဲမှာလည်းသမာသမာဓိလို့ထည့်သွင်းပြီးတော့ဟောတာဤအသိဉာဏ်ရဲ့အင်္ဂါယံများဖြစ်တဲ့ဘုဆင်ခဏပါးထဲမှာလည်းပဲသမာဓိသံဘုဆင်တော်ဆိုပြီးတော့ထည့်သွင်းပြီးတော့ဟောတာသမာဓိဟာအင်္ဂရီထဲမှာလည်းပဲသမာဓိဣန္ဒရီတဲ့ဘူထဲမှာလည်းသမာဓိဘုလို့ဆိုပြီးတော့ဒီသဘောဝတရားမိမိတို့စိတ်ထဲမှာကြံခိုင်နေအောင်တွန်းပွားနေအောင်လုပ်ထားဖို့လိုအပ်တယ်ဆိုတာကိုအမှန်တမ်းမှာရှင်နေရှာရှာမြတ်စွာဘုရားဟောကြားထားတာရှိတယ်ပေါ့သမာဓိဘာဝဧကမိသမာဓိဘာဝနာဟာဘာတွေအတွက်လိုအပ်တာလဲသမာဓိလေးချက်တဲ့အခါမှာသူသမာဓိရဲ့ရရှိလာတဲ့အကျိုးတရားတွေကဘာတွေလဲလို့ဆိုတာမြတ်စွာဘုရားသမာဓိဘာဝနာ၄မျိုးဟောတာလားရှိသမာဓိဘာဝနာ၄မျိုးမှာနံပါတ်၁သမာဓိဘာဝနာကဒိဋ္ဌဓမ္မဒုက္ခဝိဟာရမြမောဘဝမှာဆန်းဆန်းသာသာနေဖို့ရအတွက်သမာဓိကိုသိချင်းပွားများရမြမောဘဝချမ်းသာရေးအတွက်သမာဓိကိုသိချင်းရချမ်းသာစွာနေရတယ်ဆိုတာဘာနဲ့ချမ်းသာစွာနေရတာလဲသိဟာအာယုန်ဒီပုံမှာလွင့်ပြန်ပြီးတော့နေလို့ရှိရင်ကောင်းတဲ့အာယုန်နဲ့လည်းတွေ့တယ်မကောင်းတဲ့အာယုန်နဲ့လည်းတွေ့တယ်ကောင်းတဲ့အာယုန်နဲ့တွေ့ရင်လောဘဖြစ်လိုက်တယ်မကောင်းတဲ့အာယုန်နဲ့တွေ့ရင်ဒေါသဖြစ်လိုက်တယ်ကောင်းတဲ့အာယုန်လည်းလွတ်ဆုံးဖြူသွားလို့ရှိရင်ပူပန်ဆင်းရဲမယ်သိဟာအာယုန်ဒီပုံမှာလွင့်ပြန်နေပြီဆိုရင်အလွန်အန္တရာယ်များတယ်ပေါ့ချမ်းသာဒုက္ခဆိုတာမရနိုင်ဘူးဒါကြောင့်မို့လို့အဲ့လိုအာယုန်ဒီပုံမှာလွင့်ပြန်နေတဲ့စိတ်ကိုထိန်းချုပ်ပေးဖို့လိုအပ်တယ်။အဲ့လိုထိန်းချုပ်ပေးလိုက်ပြီးစိတ်ကလေးကအာယုန်တစ်ခုတည်းပုံမှာငြိမ်ကျသွားပြီဆိုတဲ့အချိန်မှာဒိဋ္ဌဓမ္မဒုက္ခဝိနာရလက်တွေ့ဘဝမှာချမ်းသာတာနေဖို့ဆိုတဲ့အဆင့်တစ်ခုရရှိသွားနိုင်တယ်။အဲ့ဒါကဘယ်အဆင့်တော့ဘယ်လိုလေ့ကျင့်ရမှာလဲလို့ဆိုလို့ရှိရင်ဆံကိုလေ့ကျင့်တဲ့သမထကျင့်စဉ်တစ်ခုကျင့်တာပြောတယ်။မြမောဘုရားချမ်းမြတ်သာသာနေဖို့ရတဲ့သမထကျင့်စဉ်တစ်ခုကိုကျင့်ရတယ်။သမထကျင့်စဉ်တစ်ခုကိုကျင့်ပြီးဆိုလို့ရှိရင်ပြဉ္ညာအာယုန်တစ်ခုပေါ်မှာစိတ်ကလေးကိုငြိမ်အောင်လေ့ကျင့်။ဆိုပါစို့လွယ်ကူတာလေးတစ်ခုပြောရမယ်ဆိုလို့ရှိရင်ကတိုင်းပေါ်မှာလေ့ကျင့်တဲ့ဤစနစ်တွေရှိတယ်။ကတိုင်းကလည်းရေရေလေးနီးလို့ဆိုတော့ဓာတ်ကြီး၄ပါးဆိုတဲ့ကတိုင်းပဲ။ရေကြီးပေါ်မှာလေ့ကျင့်လို့လည်းရတယ်။မြေကိုအဝိုင်းကလေးလုပ်ပြီးတော့အဲ့ဒီမြေအဝိုင်းလေးကိုအာယုံဆိုင်ပြီးတော့လေ့ကျင့်တာ။နောက်တစ်ခါရေကိုခွက်ထဲမှာထည့်ထားပြီးတော့ရေရင်ရေအဝိုင်းလေးကိုကြည့်ပြီးတော့လေ့ကျင့်တာမိကိုလည်းပဲတစ်ဖက်မှာထွန်းထားပြီးတော့တစ်ဖက်ကနေပြီးတော့အဝိုင်းအပေါက်ကလေးဖောက်ပြီးတော့အဲ့ဒီမိကိုကြည့်ပြီးတော့လေ့ကျင့်တာလေကိုလေ့ကျင့်တဲ့အခါကျတော့သူကလေတိုက်လို့လှုပ်ရှားနေတဲ့အရာတစ်ခုကိုကြည့်ပြီးတော့လေ့ကျင့်တာအဲ့တော့လေကိုလေ့ကျင့်ဖို့ဆိုတာကြတော့အခုဖြစ်ဆိုရင်နည်းနည်းလေကိုလေ့ကျင့်ရင်လို့ရှိရင်လေကဖန်နည်းယူလို့ရမယ်ပေါ့ရှင်းတယ်မလို့ဆိုတော့သဘာဝတိုက်နေတဲ့လေကိုပဲချိန်ပြီးတော့လေ့ကျင့်ရမှာပေါ့ခုကိကတော့ပန်ကာလို့ပါလို့ဖွင့်ထားပြီးတော့လှုပ်ရှားနေတဲ့နေရာကိုချိန်ပြီးလေ့ကျင့်လို့ရမယ်ဒါကဓာတ်ကြီးလေးပါးပေါ်မှာလေ့ကျင့်တာကိုဘူတကတိုင်းလို့ခေါ်တယ်ဘူတကတိုင်းလို့ခေါ်တယ်အဲ့ဒီအချိန်မှာရည်ကြီးဆိုလို့ရှိရင် သူကစနစ်တကျယေကြီးကိုအမှန်ပုဂ္ဂိုလ်တွေအနေနဲ့ကျတော့ယေကြီးကိုကြာကြာကပြုမြင်ထားရအောင်သဘောပိုင်းတော့သဘောပေါင်းပိုင်းနဲ့ခတ်သေးသေးလိမ္မာပိုင်းတော့တဏှာမှာပညာဘောပဲဖြစ်စေမိမိရဲ့ရှေ့မှာသာလို့အစဉ်ပြေတော့ယေကြီးကိုပုံသဏ္ဍာန်ပြုလို့ပြုလုပ်ပြီးတဲ့အခါကျတော့နှခမ်းသက်ကလေးတွေကိုချင်ရှားအောင်ဆိုပြီးတော့တစ်ခုခုနဲ့အယောင်တစ်ခုခုနဲ့ချေထားပြီးတော့ထားအဲ့လိုထားလိုက်တဲ့မြေဝိုင်းလေးပေါ်မှာစိတ်ကလေးဟာတခြားထွက်မသွားအောင်လက်ချင်းတွေကိုတို့ရတယ်ဒါပထဝီကတိုင်းရှိတယ်လို့ခေါ်အေးပထဝီကတိုင်းတို့အာဟောကတိုင်းတို့ဒေဝောကတိုင်းတို့ဝါယောကတိုင်းတို့ဆိုတာကတိုင်းလောက်ရတာခက်ကောင်းခက်နေတယ်ပို့ပြီးတော့ဒီတဲ့လွယ်တာတော့အယောင်ကတိုင်းလေးပုံမှာကြည့်လို့ရှိရင်ပို့လွယ်နီလာဆိုတာအပြာရောင်သမုတ်အညိုးရောင်ဟိတဆိုတာအဝါရောင်ဩရတဆိုတာဖြူရောင်လောဟိတဆိုတာအနီရောင်အဲ့ဒီအနီရောင်ပုံမှာဒီအယောင်လေးပုံမှာလည်းပဲစိတ်ကလေးကိုတည်ငြိမ်အောင်လေ့ကျင့်တဲ့ဒီစနစ်ရှိတယ်။အဲ့ဒါကိုလေ့ကျင့်မယ်ဆိုလို့ရှိရင်ဆိုပါစို့ဩရဒကတိုင်းလေ့ကျင့်မယ်ဆိုလို့ရှိရင်ဖြူခွေးနေတဲ့သက္ကူပဲဖြစ်စေပိဋ္ဌာလေးပဲဖြစ်စေလူရဲ့အနေအထားလိုက်ပေါ့အတွေးဝါဒနာပါတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ခတ်ချင်းချင်းလို့ပါမောဟကြီးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အတွေးဝါဒနာပါရင်ခတ်ချင်းချင်းခတ်သေးသေးအေးတွေးဝေတတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်မောဟဇယျရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ခတ်ချင်းကတိုင်းလုပ်တဲ့အနေထားလေးရအဲ့တော့မကြီးလုံးမသေးလုံးစက္ကူဖြစ်စေပိတ်ကူဖြစ်စေဝိုင်းနေအောင်ကန့်ကြည့်ရောအယောင်မတူတာကိုနောက်ခံထားမိမိရဲ့ရှေ့မှာအတွန့်အလေးတွေမရှိအောင်ပြန့်နေအောင်ရှေ့မှာကြည့်လို့အနေထားကောင်းတဲ့နေရာလေးမှာကိုယ့်ရှေ့ကနေထောင်ထားပြီးတည်ငြိမ်တဲ့ဣရိယာပုတ်လေးတစ်ခုနဲ့အဲ့ဒီအဖြူရောင်ကိုစူးစိုက်ပြီးတော့အဖြူလို့ဆိုပြီးတော့စိတ်ကိုတခြားမလွှဲအောင်လေ့ကျင့်နေတာ။ဩရဒကတိုင်းရှိတယ်။သမာဓိကိုအဲ့ဒီလိုစပြီးတော့လေ့ကျင့်ရမှာပေါ့။ဘာနဲ့ပဲလေ့ကျင့်အဲ့လိုကတိုင်းနဲ့လေ့ကျင့်လိုက်ပြီဆိုလို့ရှိရင်ပထမမျက်စိနဲ့ကြည့်တယ်မျက်စိနဲ့ကြည့်ပြီးတဲ့အခါမျက်စိမှိတ်လိုက်တဲ့အခါမှာလည်းပဲဒီအာယုံကြီးဟာစိတ်ထဲမှာဆွဲထင်းကြံနေပြီမျက်စိနဲ့မှတ်ပြီးတော့နေတဲ့ဖွင့်ကြည့်ပြီးတော့မှတ်နေတဲ့အာယုံကိုပရိကမ္မနမိတ်လို့ခေါ်တယ်အဲ့ဒီပရိကမ္မနမိတ်ဟာစိတ်ထဲမှာဆွဲထင်းသွားပြီးမျက်စိမှိတ်ထားလိုက်တဲ့ဒီအဖြူဝိုင်းလေးဟာကိုယ်စိတ်ထဲမှာပေါ်နေတယ်ဆိုလို့ရှိရင်ဒါဥက္ကနမိတ်လို့ခေါ်တယ်အဲ့ဒီလိုဥက္ကနမိတ်ရလာပြီးဆိုရင်ဘယ်နေရာမှာသွားထိုင်ထိုင်ဘယ်နေရာမှာပဲကြည့်ကြည့်ဒီကတိုင်းဘက်ကိုသူ့ရှေ့မှာချပြီးကြည့်เสียမလိုတော့ဘူးစိတ်ထဲမှာထင်းနေတဲ့ကတိုင်းကိုပဲထပ်ပြီးရကြည့်နေကြည့်တဲ့အခါကျတော့အဲ့ဒီအဖြူရောင်ဟာဖိဖိတောက်ပြီးတော့အယောင်ဟာပုံပြီးတော့လက်လာတယ်ပုံပြီးတော့ကြီးလာတယ်ဆိုလို့ရှိရင်ဒါပฏิပါဒနမိတ်လို့ခေါ်အဲ့ဒီပုံတရံလေးတွေပြောင်းပြောင်းလာပြီးပฏิပါဒနမိတ်ရလာပြီးဆိုလို့ရှိရင်အလိုလေးကျင့်တဲ့ပုဂ္ဂိုလ်ရဲ့စိတ်ကိုတခြားကိုရောက်မသွားတော့ဘူးအဲ့ဒီအာယုံလေးပေါ်မှာတည်ငြိမ်ပြီးတော့သွားအဲ့လိုတည်ငြိမ်သွားတဲ့အဆင့်ကိုသမယသေးခင်ရှေးပိုင်းအဆင့်ကလေးကိုဥပ္ပစာရသမာဓိလို့ခေါ်တယ်။အဲဒီဥပ္ပစာရသမာဓိကနေပြီးတော့တကယ့်ကိုအာယုံပေါ်မှာစိတ်ကလေးကလုံးဝတတ်ဆင်ထားလိုက်သလိုအာယုံပေါ်မှာကတ်သွားတဲ့သဘောမျိုးအာယုံပေါ်မှာလုံးဝငြိမ်ချသွားတဲ့သဘောမျိုးဖြစ်လာလို့ရှိရင်အပ္ပနာသမာဓိလို့ခေါ်တယ်။အဲ့ဒါလို့သမာဓိတရားအကျင့်ကြံရုပ်ကိုအထုတ်လိုက်တဲ့အချိန်မှာပฏิပါကနိမိတ်တဆိုတဲ့ကတိုင်းအာယုန်လေးပေါ်မှာစိတ်ကလေးကလုံးဝငြိမ်ပြီးတော့သွားလို့ပ ပထမဆံအဆင့်ဆိုတာမျိုးရသွားပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာမာရှိလို့ဆိုအဖြူရောင်အာယုံလေးပေါ်မှာတွေးနေတဲ့ဖြူရောင်အာယုံပေါ်မှာစိတ်ကိုတင်ပေးနေတဲ့ဝိတက်ကြံစည်နေတဲ့ဝိသနာကျဉ်တ်နေတဲ့ပီတိစိတ်ထဲမှာပျော်မွေ့ပြီးနှိမ့်ချနေတဲ့ဒုက္ခတည်ငြိမ်နေတဲ့ဧကဂတသမာဓိဒီ၅မျိုးပဲရှိအဲ့ဒီ၅မျိုးနဲ့ဒီအာယုံလေးပေါ်မှာစိတ်ဟာငြိမ်နေပြီဘယ်ခါချက်လိုက်ချက်လိုက်အဲ့ဒီအာယုံလေးပေါ်မှာစိတ်ကလေးဟာကပ်ပြီးတော့သွားပြီဘယ်မှကိုမလွဲတော့ဘူးဆိုလို့ရှိရင်ဒါပထမဇန်ရတယ်လို့ခေါ်အဲ့ဒီပထမဇန်ရသွားပြီဆိုလို့ရှိရင်အဲ့ဒီသမာဓိဘာဝနာဟာဘာအတွက်လေ့ကျင့်တဲ့သမာဓိဘာဝနာလဲလို့ဆိုရင်ဒိဋ္ဌဓမ္မဒုက္ခဝိဟာရမျက်မှောက်ဘဝမှာချမ်းချမ်းသာသာနေဖို့အဲ့ဒီအာယုံပေါ်မှာစိတ်လေးကိုငြိမ်းနေလိုက်လို့ရှိရင်အလုံးဟာမေ့သွားပြီးတော့ဒီအာယုံလေးပေါ်မှာစိတ်လေးကငြိမ်းနေလို့အမြဲတမ်းသာနာဒုက္ခလို့ဆိုအမြဲတမ်းချမ်းသာတယ်ကာမအာယုံတွေမရှိဘူးအကုသိုလ်စိတ်တွေဝင်မလာဘူးသူပံမှုတွေမရှိဘူးစိတ်ကလေးကငြိမ်းချမ်းပြီးတော့အဲ့ဒီပုံမှာတည်ငြိမ်ပြီးတော့နေတယ်တဏှာကြီးနေမယ်ဆိုရင်တဏှာကြီးနှစ်နာရီနေမယ်ဆိုရင်နှစ်နာရီဆံဝင်စားပြီးတော့နေတယ်လို့ဒီလိုပြောတာနော်ဆံဆိုတာကောင်းကင်ပြန်တာကိုပြောတာမဟုတ်ဘူးအဲ့ဒါလို့အာယုန်လေးပုံမှာစိတ်ကလေးငြိမ်းနေတာဒိဋ္ဌဓမ္မဒုက္ခဝိရတာဘုရားရဟန္တာတွေဒါကိုအသုံးပြုလို့ရှိသူတို့ကရှင်မမောက္ကလံပဋိညာဆိုတာအမြဲတမ်းအတုံးပြုဝိပဿနာနဲ့သမထချင်းတဲ့နှစ်ခုဝိပဿနာချင်းပြီးတော့ဝိပဿနာအားထုတ်နေတဲ့ပုဂ္ဂိုလ်မှာမဖြစ်တတ်တုံးလို့ဆိုလို့ရှိရင်ဝိပဿနာဒုက္ခသအာနန္ဒာတဲ့ဝိပဿနာရှိရလို့ရှိရင်ဝိပဿနာဟာဒုက္ခနဲ့လီးတယ်လို့ဒီလိုပြောတယ်။သမထဒုက္ခသအာတ္တောတဲ့။သမထတရားကတော့ချမ်းသာနဲ့လီးတယ်လို့ဒီလိုပြောတယ်။ဒါပြင်ဟုတ်ပြီသမထကချမ်းသာနဲ့လီးရင်ဝိပဿနာကျတော့ဘာကြောင့်ဒုက္ခနဲ့လီးတာတော့လို့ဆိုဝိပဿနာရှုလို့ရှိရင်ဘာတွေပဲမြင်နေရတော့ဆိုယုတ်တရားတဲ့နန္တရားတွေဟာပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်စိတ်ပြည့်စရာညီငွေစရာမမြဲတဲ့သဘောတွေဆင်းရဲတဲ့သဘောတွေကိုမပိုင်တဲ့သဘောတွေဓာတ်တွေပဲရှိပြီးတော့ဟောသင်္ခါရအာယုန်တွေဟာကြောက်စရာတွေပါလားလို့ဒီလိုတွေးမြင်လာတဲ့အခါကျတော့တခါတည်းကစိတ်ကချင်းကျက်သွားတယ်ပူပန်သွားတယ်ကိုမြင်နေရတဲ့အာယုန်တွေကညှုပ်ညှုပ်ညှုပ်ညှုပ်နဲ့ပြက်ပြက်ပြက်ပြက်ပြီးတော့သွားတဲ့အခါစိတ်ဟာညီငွေပြီးတော့ခြောက်ချားလာတယ်တခါတည်းရန်ကြတော့ဝိပဿနာရှုရင်ရှုရင်းနဲ့ပဲเนาะခန္ဓာကိုယ်မှာလည်းပဲပူလောင်လာတယ်လို့ဖြစ်တတ်တယ်ဒါကြောင့်လို့ဝိပဿနာဒုက္ခသအပ္ပန္နာလို့တက္ကမမှာဒီလိုဆိုတာဒါဝိပဿနာရှုမှုတဲ့ပုဂ္ဂိုလ်တွေဝိပဿနာလမ်းကြောင်းတစ်သက်ကသွားရင်ဒီလိုပဲဒါဝိပဿနာလမ်းကြောင်းကသွားတဲ့ပုဂ္ဂိုလ်တွေကိုအထက်ကဓမ္မမှာပြောတာလည်းဆိုဘုဘကံမြစ်ကြီးတစ်ခုမှာဘုဘကံကိုလက်ပြကူးရတယ်လို့ပဲဆိုဘုဘကံကိုလက်ပြကူးရတယ်ဆိုတာအမြဲတမ်းပင်မနဲ့ပေါ့အဲ့ဒါလို့ဝိပဿနာရှုလို့စိတ်တွေဟာပင်မနှမ်းနေလာတယ်ဆိုလို့ရှိရင်ဘာလို့ရမလဲဆိုခုနသမထသမာဓိနဲ့အပန်းဖြေရဥပမာမှာနဲ့တူလို့ဆိုရင်လေဘူးထဲမှာခီးလမ်းလျှောက်လမ်းလျှောက်တဲ့အခါမှာတော်တော်ဝေးဝေးလျှောက်မိလို့နေရာလည်းပူခီးရလည်းဝေးဆိုလို့ပင်မလာတယ်အဲ့ဒါလို့ပင်မလာတဲ့အခါမှာမလုပ်ရတော့ဘူးတပည့်ရင်လေးအောက်မှာခိတ္တခဏနားနေပန်းချလိုက်တဲ့ဆိုရင်သူဟာပုံပြီးတော့အပန်းနွမ်းလေးပြေသွားတယ်လို့ပဲဒါကြောင့်မို့သမထဝိပဿနာရှင်းစဉ်ရှင်းလို့ချောင်းချောင်းသွေးသွေးစိတ်ဓာတ်တင်ဟာ၆ကပ်ပြီးတော့သင်္ခါရတရားတွေရဲ့အဖြစ်တွေကိုရှုမြင်နေရလို့စိတ်ထဲမှာညီငွေ့စရာတွေကြီးဖြစ်ပြီးတော့ခြောက်ကပ်ပြီးတော့ပင်မလာတယ်ဆိုလို့ရှိရင်သမထလေးနဲ့ပြန်ပြီးတော့ဖြေပြောက်ပြီးတော့အာယူရတယ်လို့
ဒါကြောင့်မို့သမထဟာသမထောဒုက္ခတအာသံလို့သမထတရားသံတရားအာဒိဋ္ဌဓမ္မဒုက္ခဝိဟာရတခါတည်းရတော့ဒုက္ခခံတိုင်းအတိညာဟာဖြစ်လာမှာမဟုတ်ဘူးအတိညာဟာဖြစ်မလာဘူးဖြစ်မလာတဲ့အခါမှာသုပိပြီးတော့လုံးလို့မရဘူးအဲ့ဒါကြတော့ဘာလို့လဲအပြောင်းအလဲလေးတွေလုပ်မရဘူးအပြောင်းအလဲလေးတွေလုပ်မရကမ္မထာထုတ်တယ်ဆိုတာဟိုအောင်မြင်အောင်အထုတ်တာမေတ္တာခင်းဧတနာဤနနာဤထိုင်ပြီးတော့ရှုနေတာဒါမျိုးပြောတာမဟုတ်ဘူးနော်တကယ်အောင်မြင်အောင်လုပ်ပြီဆိုလို့ရှိရင်သူကဒလက်ဆက်လုပ်ရလုပ်တဲ့အခါမှာအခက်ခဲတွေတွေ့ပြီဆိုရင်သမထဝိပဿနာကိုခဏရပ်ထားပြီးတော့သမထဇာဝင်စားလိုက်မယ်သမာဓိရှင်းတယ်လေးကိုရှင်းလိုက်မယ်ဆိုရင်စိတ်လေးဟာလန်းဆန်းပြီးတော့အင်းအားပြည့်သွားအဲ့ဒီချိန်မှာထပ်ပြီးတော့ဝိပဿနာထပ်ရှုအဲ့တော့သမထမာနဲ့တူလို့ဆိုရင်အပန်းဖြေတဲ့ခရီးလမ်းကြီးမှာပင်မတဲ့ခရီးလမ်းကြီးမှာအပန်းဖြေစရာသစ်ပင်ရိပ်ကြီးနဲ့အနာဒနာတူခဲ့လို့ပြောတယ်အဲ့ပထမဇန်အဆင့်ကနေပြီးတော့ဒုတိယဇန်အဆင့်ကိုတက်တဲ့အခါပထမဇန်အဆင့်မှာဘုသူ့ရဲ့လှုပ်ရှားမှုတွေရှိနေတော့ဆိုစိတ်ကလေးကိုအာယုံပေါ်မှာပို့ပို့ပေးနေရတဲ့အခါလေးရှိတယ်စိတ်ဆိုတာအလုံးသိကြတဲ့အတိုင်းဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ပြည့်လိုက်နေတာကိုအာယုံကပြညာအာယုံဆိုငြိမ့်နေတယ်အဲ့ဒီငြိမ့်နေတဲ့ပြညာအာယုံပေါ်မှာစိတ်ကလေးကိုတင်းတင်းပေးနေရပေါ့တင်းတင်းပေးတာလူကတင်းပေးတာလို့ဆိုဝိတက်ကတင်းပေးတင်းပေးလိုက်တာကို꽈မတော့အောင်ထိန်းတယ်လူကထိန်းတယ်ဝိသန္ဒကထိန်းစိတ်ထဲမှာသဘာဝတရားတွေကသူ့အတူဆောင်ရွက်နေကြအဲ့ဒါလို့တင်းတင်းပေးပြီးတော့ထိန်းနေရတဲ့အနေအထားတစ်ခုဟာသမารိစွာအားအားနေနေလို့ဖြစ်တာအဲ့ဒီလိုတင်ပေးနေရတဲ့အနေထားထိမ့်ပေးနေရတဲ့အနေထားကိုမလိုချင်ဘူးသမာရိစွာအားကိုညှက်လိုက်လို့ဆိုရင်တင်စရာမလိုတော့ဘူးထိမ့်ပေးစရာမလိုတော့ဘူးဆိုတော့ဝိတက်တဲ့ဝိသန္ဒနှစ်ခုဖယ်ရှားပြစ်လိုက်ဖယ်ရှားပြစ်လိုက်တဲ့အခါဘာပဲကြံတော့လို့ဆိုအာယုံလေးပေါ်မှာပီတိဖြစ်နေတာရဲ့ချမ်းသာနေတာရဲ့တည်ငြိမ်နေတာရဲ့ဒီဒီ၃မျိုးနဲ့နေနေဆိုရင်ဒါဒုတိယဇန်အဆင့်ရောက်သွားပြီလို့ပြောတယ်เนาะအဲ့ဒီဒုတိယဇန်ဝင်စားပြီးတော့နေမယ်ဆိုရင်အမှန်တမ်းမှချမ်းသာပဲတဲ့တခါအဲ့ဒီမှာပိဋိဆိုတာကတိတ်နေတိတ်နေတဲ့စိတ်ထဲမှာတည်ငြိမ်တဲ့သဘောမဟုတ်ဘူးပိဋိဆိုတာတဏှာအားဖြင့်လောကလူတွေဖြစ်မှုတဲ့ပိဋိကတစ်မျိုးဖြစ်ပါလိမ့်မယ်ကိုကြိုက်တာကိုလူရှိတာလေးရရင်လူတွေဟာပိဋိဖြစ်တယ်လို့ပြောကြတယ်အဲ့ဒီပီတိကလှုပ်ရှားတဲ့ပီတိတစ်မျိုးကာမအာယုန်နေနဲ့ပတ်သက်တဲ့ပီတိဇာအာယုန်နဲ့ပတ်သက်တဲ့ပီတိကြအဲ့ဒီတွေပုံပြီးအစွမ်းထက်ပြီးတော့အဲ့ဒီတွေပုံပြီးတော့သူကအင်အားကောင်းနေတယ်အဲ့ဒီပီတိကသမာဓိရဲ့အနှောင့်အယှက်ကိုစိတ်ထဲမှာထင်းလာလို့ပီတိကိုမလိုချင်တော့ဘူးသမာဓိစွမ်းအားကိုထပ်မြင့်လိုက်တဲ့အခါကျတော့ဒုက္ခရဲ့ဧကဂတာရဲ့ဒီနှစ်မျိုးနဲ့ရပ်တည်နိုင်သွားတယ်ဒီအာယုန်လေးပေါ့အဲ့ဒါကိုတတိယဇာတ်ဆင်းလို့တခါအဲ့ဒီမှာဒုက္ခချမ်းသာနေတယ်ဆိုတာချမ်းသာခံစားတယ်ဆိုတာစိတ်ရဲ့လှူရှားမှုကလေးတစ်ခုဖြစ်နေသေးတယ်အဲ့ဒီချမ်းသာခံစားမှုဝေဒနာလေးကိုဖယ်ရှားပြစ်လိုက်တဲ့အခါကျတော့ခံစားမှုမထင်ရှားတဲ့ဥပေက္ခဝေဒနာတည်ငြိမ်တဲ့ခံစားမှုလေးပေါ်လာတယ်အဲ့ဒီတည်ငြိမ်မှုခံစားတဲ့ဥပေက္ခဝေဒနာရဲ့တမာတိရဲ့ဒီတစ်ခုနဲ့ရက်တိနိုင်သွားပြီဆိုရင်ဒါစတုထသာဖြစ်နေပေါ့အဲ့ဒီချိန်မှာသမာဓိစွမ်းအားငုံကောင်းဘူးအေးကပိုင်းယုတ်ဒီပေါ်မှာသမာဓိကိုလေ့ကျင့်လိုက်မယ်ဆိုရင်ဒီအဆင့်တွေရပါနိုင်တယ်လို့ပြောအဲ့ဒါကဒီသမာဓိဘာဝနာကဘာအတွက်လဲဆိုရင်ဒိဋ္ဌဓမ္မဒုက္ခဝိဟာရမြတ်ဘောကခြံချံသာသာနေရာချင်းအကြောင်းဖြစ်တဲ့ချက်စဉ်တစ်မျိုးပဲရသော်ဗျာနဲ့ကိုရမအချင်းချင်းကြားလို့ရနိုင်တဲ့ဆံဝင်စားတယ်။ယန္တာတွေဆံဝင်စားတယ်။ရှိလိဒီဝတ္တပတိဆိုတဲ့ကာထာထဲမှာချက်တည်ရှိတယ်ဆိုတဲ့နေရာ။ယန္တာတွေဟာဆံဝင်စားနေမှာချက်တည်ရှိတယ်။တာမန်နေမယ်ဆိုလို့ရှိရင်လည်းယန္တာတွေဟာစိတ်ရှုပ်စရာတွေရှိတာပဲ။မ သူတို့စိတ်ကတော့မရှုပ်တာလေစိတ်ရှုပ်เสียရအာယုတွေကတော့သူတို့လည်းမြင်နေရတာမြတ်စွာဘုရားနဲ့ဒီတိုင်းနေပဲဆိုရင်စိတ်ရှုပ်เสียရနေနဲ့တွေ့နေမှာပဲဇံဝေဇာနေပြီဆိုရင်စိတ်ရှုပ်เสียရအာယုတွေမရှိတော့ဘူးတမာဘဝင်ဇာနေပြီဆိုရင်စိတ်ရှုပ်เสียရအာယုမရှိဘူးအာယုတစ်ခုကောင်းမှတည်ငြိမ်ပြီးတော့စိတ်ရဲ့လှုပ်ရှားမှုတွေကမရှိတော့ငြိမ်သက်နေတယ်အဲ့ဒါကိုပြောတယ်တမာတိဘာဝနာဒီလိုတမာတိဘာဝနာဒီကဒိဋ္ဌဓမ္မသုခဝိလာဒအတွက်လိုအပ်တဲ့သမာဓိဘာဝနာပဲ။မြတ်စွာဘုရားသခင်ကိုရောမြတ်ဒီသံတရားတွေကိုချိန်ချိန်ဝင်စားပြီးတော့ခန္ဓာကိုယ်အပန်းဖြေနားနေခဲ့။ဘုန်းကြီးတို့ငငယ်တော့ကကြားမှုတယ်ရှင်သာရိပုတ္တရာမထေရ44နှစ်မချိန်ဆက်ဘူးလို့ဆိုတယ်။ဘယ်လိုညာနေပါလဲ။မအိပ်ဖဲနဲ့ကိုမနေနိုင်ဘူးရှင်သာရိပုတ္တရာ44နှစ်မအိပ်ဘူးဆိုတော့ဘောမပေါ့ဘူးရှင်းနိုင်မှာမလားလို့စဉ်းစားဩအိပ်ထားတဲ့ပုံပြီးတော့စိတ်ငြိမ်တယ်ပြီးနိုင်တာဟောဒီသံတရားတို့သမဘတ်ကလသမဘတ်တို့ဇာနသမဘတ်တို့ဝင်စားနေတယ်ဆိုလို့ရှိရင်စိတ်လေးကအိပ်လို့ငြိမ်တဲ့စိတ်ကနော်အိမ်မက်တွေပါတယ်မက်ပြီးတော့အိမ်မက်ထဲမှာဒုက္ခရောက်တာတွေရှိသေးတယ်ပြေးလိုက်ရတော့လိုက်ရတော့နော်နိုင်မရလို့ဘာလို့မဲ့မဲ့ဆိုလို့ရှိရင်လူတွေကကြောက်လန့်ချွေးတီးပြန်လာနေတဲ့အိတ်တွေပဲ။ဟောဒီဇန်တရားအတွင်းလို့တမာဘတ်တွေဝင်စားပြီးတော့နေမဲ့ဆိုရင်စိတ်လေးကငြိမ့်ပြီးတော့ခန္ဓာကိုယ်တစ်ခုလုံးနဲ့ပိဋိတွေသွန်ပုံပြီးတော့တမာတိစွမ်းအားတွေနဲ့ဖိထားတဲ့အတွက်ကြောင့်ညောင်းတာညာတာကြိုက်တာခဲတာဘာမှမရှိလို့နဲ့လုံးဝငြိမ့်သက်နေတယ်ဆိုတော့အိတ်ခြားတဲ့ပုံပြီးတော့သူကအပန်းကြီးတယ်။ဒါကြောင့်မလို့44နှစ်မအိပ်ဘူးဆိုတော့ဖြစ်နိုင်တာပေါ့အဲ့ဒီပုံစံမျိုးနဲ့အဲ့ဒီတမာတိဘာဝနာမျိုးကိုဒိဋ္ဌဓမ္မသုခဝိဟာရလို့ခေါ်အတွက်ပွားစီရတဲ့တမာတိတဲ့နောက်တဲ့ဒုတိယမျိုးစားတမာတိဘာဝနာဆိုတာမှာလို့ဆိုရှင်ညာနာဒသနာပฏิလဘာဒိဗ္ဗသက္ခုညာအမြင်ကြီးကိုရဖို့ရတဲ့ဖြစ်ပွားစီတဲ့တမာတိဘာဝနာမျိုးကိုတော့အာဒုတိယအမျိုးအစားတစ်ခုအေးဒိဗ္ဗသက္ခုဘိညာဉ်ဆိုတာဟာသိချာစဉ်းစားကြည့်သဘာဝကိုကြည့်မယ်ဆိုရင်ဒိဗ္ဗသက္ခုဆိုတာစွန့်ရင်ထက်မြက်တဲ့ဉာဏ်မျက်စိကိုပြောစွန့်ရင်ထက်မြက်တဲ့ဉာဏ်မျက်စိမျိုးအဘိညာဉ်မျက်စိမျိုးမျက်စိဆိုတဲ့သဘာဝတရားမှာစဉ်းစားကြည့်ဘာလိုအပ်တယ်လဲဆိုအလင်းရောင်ကအလင်းမရှိဘဲနဲ့ဘယ်သူမျက်စိမှမမြင်နိုင်ဘူးနော်။အလင်းဟာအရဏမအရေးကြီးတယ်။အဲ့ဒီအတိုင်းပဲဒိဗ္ဗသက္ခုမှလည်းပဲအလင်းလိုအပ်။အလင်းလိုအပ်တဲ့အတွက်ကြောင့်အလောကတင်ညာဆိုတာပွားရတယ်။အလောကတင်ညာအလောကကတိုင်းကိုပွားပြီးတော့နော်။အမြဲတမ်းသူ့စိတ်ထဲမှာလင်းနေ။မောင်ကြီးတဲ့နေလည်းသူ့စိတ်ကလင်းနေ။အဲ့လိုလင်းနေတဲ့အတွက်ကြောင့်အောင်အဲ့ဒီပုဂ္ဂိုလ်ရဲ့ဒိဗ္ဗသက္ခုကအမှန်တမ်းအစွမ်းထက်တယ်။ဒိဗ္ဗသက္ခုအဘိညာဉ်ကိုအသုံးချပြီးတမာတိစွမ်းအားနဲ့ဒိဗ္ဗသက္ခုနဲ့ကိုကြည့်ကျင်တဲ့အရာကိုကြည့်ကျင်ပြီးဆိုလို့ရှိရင်ဒီတိုင်းတန်းပြီးတော့ကြည့်လို့မရဘူး။ကိုကြည့်မဲ့အာယုံရှိရာကိုအလင်းကိုပထမဖန်တီးရတယ်။အလင်းမဖန်တီးဘဲနဲ့မမြင်နိုင်ဘူး။ဥပမာဗာနဲ့တူလို့ဆိုရင်ညမောင်ထဲမှာကြည့်ကျင်လို့ရှိရင်ဓာမီလေးနဲ့ထိုးပြီးတော့ကြည့်တယ်ပေါ့။ဓာမီလေးထိုးလိုက်လို့ရှိရင်ဓာမီနဲ့တဲ့နေတဲ့အရာတွေအားလုံးမှာလင်းလင်းချင်းချင်းမြင်နေရတယ်ပေါ့။အဲ့ဒါလို့မြင်နေရတယ်လို့ပဲဒိဗ္ဗသက္ခုနဲ့မြေကြီးအောင်ကိုကြည့်ချင်တယ်ဆိုရင်ကိုကြည့်ချင်တဲ့အတိုင်းဒါလိုက်အနည်းအောင်ကိုဖြန့်ကျက်လိုက်။ဖြန့်ကျက်လိုက်လို့ရှိရင်အဲ့ဒီအနည်းနဲ့မှပေါ်လာတာမှန်တယ်များပုံမြင်ရ။စัจ java လာတစ်ထောင်ကိုကြည့်ကျင်တယ်တထိုင်နေဆိုစัจ java လာတစ်ထောင်ကိုအလင်းဖြန့်လိုက်တာဖြန့်ပြီးတဲ့အခါမှာအဲ့ဒီအလင်းအောင်တွင်ရောက်လာတာမှန်တယ်များမြင်ရတယ်အလင်းအောင်ရဲ့အပြင်ဘက်ကဟာမမြင်ရဘူးဒါကြောင့်မလို့အဲ့ဒါလို့အလင်းဖြန့်နိုင်လောက်အောင်စွမ်းကြည့်ချက်တဲ့သမာဓိမျိုးကြတော့ညာနာဒသနာပฏิလမ္မာများအေဘသကုညာအမြင်အတွက်အတုံးချတဲ့သမာဓိဘာဝနာလို့ခေါ်တယ်။မြတ်စွာဘုရားဟာတတ္တဝါတွေကိုကြည့်တယ်။ဒိဗ္ဗသက္ခုဣတရေရတဲ့အရှင်နုရုဒ္ဓမထေရ်စัจ java လာတစ်ထောင်ကိုအမြဲတမ်းကြည့်တယ်။ ဟောဒီအလင်းဖြန့်ပြီးတော့ကြည့်တာနောက်တတိယသမာဓိဘာဝနာတစ်မျိုးအပါတော့ဆိုအဲ့ဒီသမာဓိဘာဝနာကတော့ပဋိသင်္ဂဇညာအာယုတကူပေါ်မှာအမှတ်ရနေဖို့နဲ့အာယုရဲ့သဘာဝကိုထင်ထင်ရှားရှားသိနေအမှတ်ရဖို့နဲ့သိမြင်ဖို့ဆိုတဲ့ပဋိသင်္ဂဇညာအတွက်ပွားရတဲ့သမာဓိဘာဝနာအဲ့ဒါကြတော့ဝိပဿနာချင်းစဉ်နဲ့သွားဥပဒနာချင်းဥပဒနာသမารီကိုထူထောင်တဲ့ဒီဝိပဒနာသမารီကိုထူထောင်မယ်ဆိုလို့ရှိရင်သမထကသွားတဲ့ဥပဒနာသမารီလားသို့မဟုတ်ဥပဒနာတသက်ကသွားတဲ့ဥပဒနာသမารီလားနှစ်မျိုးစလုံးရှိတယ်သမထကသွားတဲ့သမารီဆိုလို့ရှိရင်အာယုံကြောင်းရအာယုံကြောင်းနေဆိုတာသမထသမာဓိတုံးကဘာကိုအာရုံပြုလို့ဆိုပြဉ္ညက်ကိုအာရုံပြုဝိပဿနာကိုသွားခြင်းမြင်ဆိုရင်အဲ့ဒီပြဉ္ညက်ကိုဆက်ပြီးတော့အာရုံပြုလို့မရဘူးအဲ့ဒီပြဉ္ညက်ကိုအာရုံပြုပြီးတော့ဖြစ်နေတဲ့စိတ်တွေပေါ်မှာအာရုံကြောင်းပြရတယ်။အော်စိတ်စေတဲ့စိတ်နံတရားတွေပေါ်မှာအာရုံကြောင်းလိုက်တာနဲ့တကြိုင်နဲ့ခုနကပြဉ္ညက်အာရုံမဟုတ်တော့ဘူးသင်္ခါရအာရုံတစ်ခုဖြစ်တာ။အာရုံကြောင်းတဲ့နေ့စတဲ့အဲ့လိုအာယုံပြောင်းလိုက်တဲ့အခါမှာသမထသမာဓိရဲ့စွမ်းရည်တက်တိတွေကအင်မတန်မှကောင်းသို့မဟုတ်ဝိပဿနာကျင့်လို့ဝိပဿနာရဲ့သမာဓိရဲ့စွမ်းရည်တက်တိတွေကကောင်းတဲ့အာယုံပြောင်းပြီးတော့ကြီးလိုက်တာနဲ့တကြိုင်နဲ့မိမိရဲ့ဖြစ်ပေါ်လာတဲ့စိတ်တွေရဲ့အနေအထားကိုအာယုံပြောင်းပြီးတော့ကြီးလိုက်တာနဲ့တကြိုင်နဲ့ဘာတွေသိရလဲလို့ဆိုဥစိတ်ထဲမှာရှိတဲ့ခံစားချက်တွေဖြစ်လာတာထင်ရှားတွေ့ရဆိုပါစို့ဝန္တာရာဖြစ်လာလို့ရှိရင်ဝန္တာမှုထင်ရှားတွေ့ဘုန်းကြီးတို့တွေကဝန္တာပြီးမှသိကျင်သိလိမ့်မယ်ဝန္တာနေတော့သိကျင်မှသိတာနော်မသိနိုင်ဘူးဝန္တာနေတယ်ဝန္တာပြီးရင်တော့အောင်ငါဝန္တာတယ်ဆိုပြောလို့ရဝန်းနေနေတဲ့အချိန်မှာလဲဝန်းနေတယ်လို့မသိဘူးပြီးတော့မှဝန်းနေတယ်လို့သိတာခံစားချက်ဝေဒနာတွေကိုချက်ချင်းသိတာမဟုတ်ဘူးနောက်မှပြန်တွေးနေပြန်တွေးကြအေးခုလို့တတိတံစဉ်ညာချက်တံလာပြီးဆိုလိုက်တာနဲ့တရားနဲ့တတိဆွမ်းအားဆင်ញင်မှုဆွမ်းအားတွေကြောင့်မို့လို့ဒီသမာဓိရဲ့ဆွမ်းအားတွေသုံးပြုလိုက်တဲ့အတွက်ကြောင့်ခံစားမှုပေါ်လာတယ်ပေါ်လာတဲ့အချိန်ချက်ချင်းပြီးပေါ်လာပြီးတဲ့နောက်ခံစားမှုအခိုက်အတန့်တည်တန်းသွားတယ်တည်တန်းသွားတဲ့အချိန်မျိုးအဲ့ဒီခံစားမှုဝေဒနာလေးချုပ်သွားလို့ရှိရင်ချုပ်သွားမှသိလိုက်တယ်ဆိုလိုတာကဖြစ်လာတာကိုလည်းသိလိုက်တယ်ပြီးရှိနေတာကိုလည်းသိလိုက်တယ်ပျက်စီးသွားတာကိုလည်းသိလိုက်တယ်ဒီသုံးမျိုးသိဖို့ဆိုတာအမှန်တမ်းမှခရဲနေဖို့အဲ့ဒါဟာတတိတံစဉ်ညာလေးချက်ထားပြီဆိုရင်မိမိစိတ်ထဲမှာဖြစ်တဲ့ခံစားမှုသုံးမျိုးအနေနဲ့ခွဲခြားသိနောက်တစ်ခုသိနိုင်တာကဒါကနမူနာတွေပဲပြောတယ်အမတ်တင်ညာစိတ်ထဲမှာအမတ်တင်ညာဆိုတာပေါ်လာတဲ့အယုံတစ်ခုပေါ်မှာမြင်လိုက်တာနဲ့တကယ်နဲ့မှတ်လိုက်သိလိုက်တယ်မှတ်လိုက်တယ်အဲ့ဒီမှတ်လိုက်တဲ့တင်ညာရဲ့ဖြစ်ပေါ်လာမှုကိုလည်းပဲချက်ချင်းသိတယ်တင်ညာရဲ့စိတ်ထဲမှာတည်ရှိလာမှုကိုလည်းသိတယ်ထိုတင်ညာပြောက်ွက်သွားတာလည်းသိလိုက်တယ်အလားတူပဲလူတွေမှာအတွေးနဲ့တွားနေကြအတွေးဆိုတာစိတ်ရဲ့အတွေးတွေကအများကြီးရှိတယ်အဲ့ဒီအတွေးကိုဝိတက်လို့ခေါ်တယ်စိတ်ကူးမှုကြံစည်မှုအတွေးတော်မှုလူတိုင်းလူတိုင်းဟာတွေးနေကြတာပေါ့သို့သောတွေးနေပြီမဲ့လို့တွေးနေတယ်ဆိုတဲ့သဘောကိုမသိဘူးသူတွေးတဲ့အကြောင်းအရာကသူသိတယ်နော်အဲ့တော့နန္ဒရားပေါ်မှာတတိနဲ့သံစဉ်ညာနဲ့သမารိဆွမ်းအားကိုအသုံးပြုပြီးတော့နေတဲ့ပုံပုံစိတ်ထဲမှာအတွေးပေါ်လာတာနဲ့တကြိုင်နဲ့ပေါ်လာတယ်ဆိုတာသိလိုက်တယ်အတွေးလေးတည်ရှိနေတာကိုလည်းသိလိုက်တယ်အဲ့ဒီအတွေးချုပ်သွားတာကိုလည်းတွေးလိုက်တယ်အဲ့ဒီလိုသဘာဝတရားတွေဖြစ်လာတာကိုလည်းတွေးတယ်တည်ရှိတာလာတာကိုလည်းတွေးတယ်ချုပ်ငြိမ်းသွားတာကိုလည်းတွေးတယ်ဆိုတဲ့သမာဓိလေ့ကျင့်မှုမျိုးကြတော့ ဲ့ဒါတတိသံသေညာအတွက်၄ခြင်းနဲ့သမာဓိဘာဝနာဟောတတိယအမျိုးအစားအနေနဲ့မြတ်စွာဘုရားအဲ့ဒါကဝိပဿနာနဲ့ပို့ပြီးသက်ဆိုင်ဟောနောက်ဆုံးစတုထသမာဓိဘာဝနာဆိုတာဘာဟုပြောတာလဲစတုထသမာဓိဘာဝနာကအာသောတရားတွေကုန်မှုအတွက်၄ခြင်းနဲ့သမာဓိဘာဝနာအတ္တဝတ္တရားဤကုန်မှုတွေအတ္တဝတ္တရားဤကုန်နေဆိုအတ္တဝဆိုတာခေါင်းစဉ်တက်ပြီးတော့ပြောလိုက်တာကိလေသာတွေအာလုံးကုန်မှုတွေဒိဋ္ဌိနဲ့သမာဓိပါဒါဝိပဿနာသမာဓိပါဘယ်လိုလေ့ကျင့်ရမလို့ဆိုလို့ရှိရင်ဘုန်းကြီးတို့တွေမှာဘာရှိတယ်လဲလို့ရှိရင်ခန္ဓာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးလို့ပြောတဲ့ထဲမှာစွဲလန်းတဲ့ခန္ဓာ၅ပါးဥပါဒဏ်နဲ့ခန္ဓာ၅ပါးတဏ္ဏအမြင်နဲ့တွေးထားတဲ့ခန္ဓာနော်တဏ္ဏအမြင်နဲ့ဆွဲလန်းတဲ့ဒိဋ္ဌိအမြင်နဲ့ဆွဲလန်းတဲ့တဏ္ဏဒိဋ္ဌိတို့နဲ့ဆွဲလန်းထားတဲ့ခန္ဓာ၅ပါးအဲ့ဒါကိုဥပါဒဏ်နဲ့ခန္ဓာလို့ခေါ်တယ်ဥပါဒဏ်နဲ့ခန္ဓာ၅ပါးကိုယ်တဏ္ဏမှာရုပ်ရှိတယ်ဝေဒနာရှိတယ်သင်ညာရှိတယ်သင်္ခါရရှိတယ်ဝိညာဉ်ရှိတယ်ခန္ဓာ၅ပါးအဲ့တော့ခန္ဓာ၅ပါးကခန္ဓာ၅ပါးကိုဒီလိုရေတွက်ပြီးတော့ပြောကြတော့လေလက်တွေ့မှာကြတော့ရုပ်ဆိုတာကိုအကုန်လုံးသိနေတာမဟုတ်ဘူးကိုသိတဲ့ရုပ်တစ်ခုဒီထဲမှာအပါဝင်တဲ့ရုပ်ကိုကြည့်တယ်အဲ့တော့အာသောကုံမှုရအတွက်ကြတော့ကြည့်ဘာကိုဘယ်ပုံမှာဒီသမာဓိဘာဝနာဘယ်ပုံမှာခြေဆိုင်တယ်လဲလို့ဆိုရင်ဥပါဒဏ်နဲ့ခန္ဓာ၅ပါးပုံမှာခြေဆိုင်တယ်အဲ့ဒီဥပါဒဏ်နဲ့ခန္ဓာ၅ပါးရဲ့ဖြစ်မှုပြက်မှုဖန်မှန်ထက်ထရှုမြင်သုံးသပ်နိုင်တဲ့သမာဓိဘာဝနာမျိုး။ဒါဝိပဿနာကျင့်စဉ်ကိုကျက်တယ်။နော်။ဝိပဿနာရဲ့အာယုံဟာခန္ဓာ၅ပါးပဲ။တနည်းအားဖြင့်ပြောရင်ယုံနဲ့နံနှစ်မျိုးပဲ။ခန္ဓာ၅ပါးဆိုလို့ရှိရင်ဒီနေရာမှာဥပါဒဏ်နဲ့ခန္ဓာ၅ပါးအဲ့ဒီဥပါဒနာခန္ဓာ၅ပါးကိုအချင်းချင်းပြောလို့ရှိရင်ယုံနဲ့နှစ်မျိုးအဲ့ဒီယုံနဲ့နှစ်မျိုးတည်းပဲလေအဘိဓမ္မာကသင်ထားတဲ့ယုံ28ပါးလို့နော်စေတသိက်52တို့စိတ်89တို့ဒါတွေအကုန်လုံးရှုခိုင်းရှုရမှာမဟုတ်ဘူးသင်တာတော့အကုန်လုံးသင်ထားတာပေါ့အဲ့ဒီယုံ28ပါးတည်းကရှင်းမှုပြမှုနဲ့ပတ်သက်ပြီးတော့ရှုမြင်သုံးသပ်လို့ရတဲ့ယောက18မျိုးပဲရှိတယ်။အဲဒီယောက18မျိုးအဲဒီ18မျိုးကိုနိဗ္ဗာန်ယောက်လို့ခေါ်တယ်။ကံစိတ်ဥဒ္ဒအာရအကြောင်းလေးပါးကြောင့်ဖြစ်ပေါ်လာတဲ့ယောက်တွေ။အဲဒါလည်းပဲ18မျိုးအကုန်လုံးကိုရှုရမှာလို့ပြောတာမဟုတ်ဘူး။နော်။တကယ်လက်တွေ့လုပ်ပြီးဆိုရင်18မျိုးကအချင်းချင်းပြောမယ်ဆိုရင်ဘာလဲလို့ဆိုရင်ကျုပ်ဆိုတာပြောဖို့ရတော့ဟိုမှန်းဆပြီးတော့ပြောဖို့ကိုယ်တဏ္ဍမှာရှာတွေ့ဖို့ရဟိုနန္တရားနဲ့ပတ်သက်ရွယ်တယ်လို့ပြောမှာပေါ့နော်ဘုန်းကြီးတို့တွေရဲ့ခန္ဓာကိုယ်ထဲမှာအမာခံပထဝီဆိုတာရှိတယ်ကိုင်ဆန်းကြည့်လို့ရှိရင်ပျော့တာနဲ့မာတာတွေ့နော်ပျော့တယ်မာတယ်ဆိုတဲ့ဒီအတုံးခဲဖြစ်ပြီးတော့နေတဲ့အရာပြောတဲ့သဘောမာတဲ့သဘောမှာဒါပထဝီအဲ့ဒီပြောတယ်မာတယ်လို့ဆိုတဲ့အနေအထားမျိုးရောက်အောင်စုစည်းပေးတာအာဘောအေးအာဘောကလွန်ကဲလာလို့ရှိရင်ယူစည်းသွားတယ်ဒါလည်းအာဘောပဲယူစည်းသွားတယ်ဆိုတာဥပမာမျက်လုံးကနေမျက်ရည်လေးဒါယူစည်းလာတာပဲပေါ့နော်အရင်သဘောယူစည်းလာဒါလည်းအာဘောပဲအဲ့ဒီမှာပြောတဲ့သဘောမာတဲ့သဘောမှာမတွေ့နိုင်တော့စမ်းကြည့်လိုက်လို့ရှိရင်ပူတာတွေ့တယ်အေးတာတွေ့တယ်အဲ့ဒီပူတဲ့သဘောအေးတဲ့သဘောကတေဆုံးတခါအဲ့ဒီမမအလုံးခဲဒီလိုအသားမာနေတဲ့အသားအယိုးအကျော်အဲ့ဒါတွေကိုဒီလိုတဖြည်းဖြည်းမာလာအောင်ဘယ်သူကလုပ်နေတာလို့ဆိုရင်တေဆုံးအလုပ်ပြီအဲ့ဒီမှာပဲတေဆုံးရှိအေးလှုပ်ရှားအောင်တွန်းကန်အောင်ပုံသဏ္ဍာန်အတိုင်းပြတ်မသွားအောင်ဘေးကနေတွန်းထားတာလှုပ်ရှားလို့ရတာဒါကြတော့ဝါယောသို့မဟုတ်အသက်ရှူနေတာတို့နေတဲ့က ခန္ဓာကိုယ်ထဲမှာလက်ပတ်နေတဲ့သွေးကိုလက်ပတ်စေတဲ့လေတွေတို့ဒါတွေကဝါယောလို့ခေါ်တယ်အဲ့တော့လိုက်ကြည့်လိုက်မယ်ဆိုလို့ရှိရင်ပထမရေအာဘောရေသေသောရေဝါယောရေကိုယ်တဏ္ဍမှာရှားကြည့်လိုက်နော်ဆိုပါစို့လက်လို့ပြောတဲ့နေရာလေးကိုလက်ဆိုတာကအခေါ်ဝော်လေးတစ်ခုကိုယ်လက်ပွားလေးနဲ့ကိုယ်ဖြန့်ကြည့်လိုက်လက်ဘွားလို့ပြောတာကခန္ဓာကယုတ်တရားတွေပေါ်မှာတွေးထင်ထားတဲ့အမြင်ပညာများလာဖြစ်တယ်။အဲ့ဒီလက်ဘွားကိုရှာပြီးတော့ကြည့်လိုက်မယ်ဆိုရင်ဘာတွေ့နိုင်လို့မှားတဲ့သဘောပြောတဲ့သဘောတွေ့နိုင်တယ်၊စုစည်းထားတဲ့သဘောတွေ့တယ်။နောက်ပြီးတော့ဒီလိုစုစည်းမှုကတဖြည်းဖြည်းရင့်ကျက်လာအောင်ပူမှုအေးမှုသဘောတွေတွေ့တယ်။ဒီပုံသဏ္ဍာန်လေးမပြတ်အောင်တွန်းကန်ထားတဲ့သဘောတွေ့တယ်ဆိုတော့ဓာတ်ကြီးလေးပါတွေ့တယ်အဲ့ဒီဓာတ်ကြီးလေးပါပေါ်မှာတစ်ခါမျက်စိနဲ့မြင်လို့ရတာကအစင်းနော်မျက်စိနဲ့မြင်လို့ရတာကအစင်းနှာခေါင်းနဲ့နမ်းရှုလို့ရတာကအနမ်းလျှာနဲ့ရဲ့ရဲ့အရသာတွေ့တာကအရသာအဲ့ဒီရုပ်အစုအဝေးဒီအကျိုးတစ်ခုကိုထုတ်လုပ်နိုင်တာကဩဇာဆိုပြောင်းလိုက်တဲ့အခါကျတော့ရှစ်ခုခန္ဓာကိုယ်ထဲမှာဒီလိုရုပ်ရှစ်ခုဖြစ်လာအဲ့ဒီလိုရှိခုကမပြည့်စုံအောင်ထွေးသွင်းဆောင်ရှောက်နေတာကဇီဝိတ္တေတည်းဆိုတော့ဘိုးဘူးဖြစ်သွားတယ်အဲ့ဒီမှာဘာတွေထပ်ထည့်ရမလို့ဆိုလို့ရှိရင်လူရဲ့တဏ္ဍမှာပတ္တာရယော၅ပါးဆိုတာရှိတယ်တက်ဘွားမှာပြောမယ်ဆိုလို့ရှိရင်ထိရင်သိလိုက်တဲ့အာယုံပေါ်မှာခံယူနိုင်တဲ့ဘုဒ္ဓဘာအာယုံကိုထိမှန်သိတဲ့ကာယပတ္တာဆိုတာထည့်လိုက်ရင်၁၀ခုနောက်အမြင်မျက်စိသက္ကုပတာရအကြာကသောတာပတာရအနံ့ကခန္ဓာပတာရလျာမှာရှိတဲ့ဇီဝပတာရဩအဲ့ဒီ၅ခုနဲ့ထည့်လိုက်လို့ရှိရင်14ခုဖြစ်သွားဒါတွေကကမ္မထန်ရှုလို့ရတဲ့ယုတ်ဒီကြီးပဲ14ခုအဲ့ဒီထက်မဲ့အမျိုးသားတွေအတွက်သီတံယုတ်တိယုတ်အမျိုးသမီးတွေအတွက်သီတံယုတ်တိယုတ်အဋ္ဌိဘာဝယုတ်ပုံမှန်ဝါယုတ်အဲ့ဒီလိုအဋ္ဌိဘာဝယုတ်ကဘယ်နှမှာရှိတာတော့ဘုံဘာဝယုတ်ကဘယ်နှမှာရှိတာတော့ဆိုဒီကုလုံးမှာရှိတယ်။ဒါကြောင့်မို့လို့သွားရလာတာပုံမှန်တဏ္ဍာရင်မတူဘူးပြောရဆိုတာချင်းမတူဘူးစိတ်နေစိတ်ထားချင်းမတူဘူးဆိုတာဒီယုတ်အနေထားပေါ်မှာမူတည်ပြီးတော့ပြောရတယ်နော်အပန်းမတူဘူးဆိုတာအဲ့ဒီအဋ္ဌိဘာဝယုတ်ဘုံဘာဝယုတ်ထည့်လိုက်လို့ရှိရင်156ဖြစ်သွားတယ်နော်ဒီထဲမှာဟရယဆိုတဲ့စိတ်ရဲ့မြေဝတ္ထုယုံတွေတခုထက်လိုက်18ခု။နောက်16ခုဒီထဲမှာအာဟာရဆိုတဲ့ယုတ်ကပါသွားပြီ။အဲ့ဒီမှာ18ခုအဲ့ဒီမှာထပ်ပြီးတော့ဗာထည့်ရမှာလို့ဆိုတော့တတ္တဆိုတဲ့ယုတ်တခုထည့်လိုက်တယ်ဆိုလို့ရှိရင်18ခုဖြစ်သွား။အတန်းအလုံးပေါင်းလိုက်တဲ့အခါမှာကမ္မထာရှုတဲ့အခါမှာဟောဒီ18ခုကိုရှုပါ။အဲ့ဒီ18ခုကလည်းပဲအကုန်ရှုရမှာလားလို့ဆိုကုန်မရှိရဘူး။ကုသဏ္ဍမှာထင်ရှားတာကိုပဲရှိရတယ်။ဒါကြောင့်မို့လို့စာပေကျမ်းကမှာဘယ်လိုဆိုတော့ဆိုယထာပါကတံဝိပဿနာပိဋိဝေသောဝိပဿနာဉာဏ်နဲ့နှလုံးသွင်းတယ်ဆိုတာကုသဏ္ဍမှာစိတ်ထဲမှာပေါ်လာတဲ့အာယုံဖြစ်ရမယ်။ထင်ထင်ရှားရှားပေါ်လာတာကိုသာရှိရမယ်။ကဲကောင်းပြီ။ဥပါဒณะခန္ဓာ၅ပါးကိုရှုတယ်လို့ဆိုတာအခုလို့ကိုယ်စိတ်ထဲမှာအာယုံဖြစ်ပေါ်လာတဲ့ယုတ်တရားအာယုံဖြစ်ပေါ်လာတဲ့စိတ်ရဲ့ခံစားချက်အာယုံဖြစ်ပေါ်လာတဲ့စိတ်ရဲ့မှတ်သားချက်အာယုံဖြစ်ပေါ်လာတဲ့စိတ်ရဲ့ကြံတွေးချက်လှုပ်ဆော်ချက်တွေအာယုံဖြစ်ပေါ်လာတဲ့စိတ်တွေအလုံးပေါင်းလိုက်တော့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးရဲ့ဖြစ်မှုပြင်းမှုမြင်အောင်အထက်ထက်ရှုမြင်သုံးသပ်နိုင်တဲ့သမာဓိအခြေခံသမာဓိစွမ်းအားဟာဒီသမာဓိဘာဝနာဟာအာတဝတ္တရာကိုမှုရာအတွက်ဖြစ်တဲ့သမာဓိဘာဝနာမျိုးစားတယ်တဲ့ဒီအာယုန်တွေပေါ်မှာစိတ်တည်ငြိမ်နေအောင်လေ့ကျင့်လို့ရှိရင်အသိဉာဏ်တွေရလာမယ်လို့သူပြောတာနော်ဒီအာယုန်တွေပေါ်မှာလေ့ကျင့်ရအဲ့တော့လေ့ကျင့်တဲ့အခါကျတော့ဆိုပါစို့ကုသဏမှာရှိတဲ့ခုတဲ့သဘောအေးတဲ့သဘောလေးခန္ဓာကိုယ်ထဲမှာပေါ်လာပြီပေါ်လာလို့ရှိရင်ဒီခုတဲ့သဘောကိုရှုလိုက်ရင်ဘာကိုရှုတာတော့ဆိုတေသောကိုရှုတာပဲအေးတဲ့သဘောကိုတွေးလိုက်ရင်ဘာကိုတွေးတာတော့ဆိုရင်တေသောကိုတွေးတာပဲ မာတဲ့သဘောပြောတဲ့သဘောတွေ့ရင်ပထမဤကိုတွေ့တာပဲအဲ့တော့ယုတ်တိတဲ့ကတခုတွေ့လိုက်လို့တွေ့လိုက်တာနဲ့တကြိုင်နဲ့နံပါတ်1သိရမှာကယုတ်ကိုယုတ်လို့သိဖို့လိုအပ်တယ်เนาะဒါကြောင့်မို့အဲ့ဒီပါဠိတော်မှာမြတ်စွာဘုရားဣတိရူပံဣတိရူပသသမှုရေယောဣတိရူပသအထင်မောယုတ်ကိုရှုပြီဆိုကြတဲ့ကသဘာဝလက္ခဏာကိုစပြီးတော့ရှုလိုက်တာသဘာဝလက္ခဏာစရှုတယ်ဆိုတာကိုရှုရမယ့်တရားကိုတွေ့တာတော့ကိုရှုရမယ့်တရားကိုကရှုကျင်တာကတခြားရှုနေတာကတခြားဆိုလို့ရှိရင်ဒါလွဲမှားနေလွဲမှားနေအဲ့ဒါပူတဲ့သဘောအေးတဲ့သဘောကိုရှုလိုက်တာဒါရုပ်လို့ရှုနိုင်တာပူတဲ့သဘောအေးတဲ့သဘောကိုတွေ့တာရုပ်ရဲ့သဘာဝလက္ခဏာကိုတွေ့တယ်တိဇောတရဲ့သဘာဝလက္ခဏာကိုတွေ့တယ်ထွက်လေဝင်လေကိုရှုလို့လှုပ်ရှားတဲ့သဘောကိုတွေ့ရင်ဝါယောရဲ့သဘာဝလက္ခဏာကိုတွေ့တယ်ပြောအဲ့လိုတွေ့လာပြီးတဲ့အခါမှာဖြစ်လာတာကိုမြင်လိုက်ရင်ဣတိရူပတ္တသမှုရောပြတ်သွားတာကိုမြင်လို့ရှင်ဣတိရူပတ္တအထင်မောဖြစ်လာတာကိုလည်းမြင်လိုက်တယ်ပြတ်သွားတာကိုလည်းမြင်လိုက်တယ်အဲ့လိုဥပါဒဏ်နဲ့ခန္ဓာ၅ပါးတွေရဲ့သဘာဝကိုလည်းသိတယ်ဖြစ်သွားတာကိုလည်းသိတယ်ပြတ်သွားတာကိုလည်းသိတယ်အဲ့လိုသိခြင်းဖြစ်နော်ဝိပဿနာဉာဏ်ဟာจิตตังขันธ์5เจဆိုတာเวทนาကိုเวทนาလို့သိလိုက်တယ်။ငါကเวทนาကိုเวทนาလို့မသိဘူး။ဘာလို့သိလဲ?ငါလို့သိတယ်ဘော။ငါဆိုတဲ့အတွေးကမှတ်မှုထား။အဲ့ဒီငါဆိုတဲ့အတွေးကိုဖြောက်ပြီးတော့เวทนาလို့သိလိုက်တာဣတိเวทนา။ဒါเวทนาပဲလို့သဘာဝလက္ခဏာကိုသိလိုက်။သိလိုက်ပြီးတဲ့အခါမှာအဲ့ဒီเวทนาသဘာဝတရားရဲ့ဖြစ်လာတာကိုလည်းမြင်လိုက်တယ်ပြတ်သွားတာကိုလည်းသိလိုက်တယ်ဖြစ်မှုပြက်ဖို့ကိုမြင်ထို့တူပဲအာယုတခုကိုတွေးလိုက်တာနဲ့တည်းတည်းမှတ်လိုက်တာအဘယ်ဖြစ်ဖြစ်စိတ်ကသူ့အတူသဘာဝပဲမြင်လိုက်တာနဲ့လည်းမှတ်လိုက်တာပဲကြားလိုက်ရင်လည်းမှတ်လိုက်တာပဲအဲ့ဒီမှတ်လိုက်တဲ့သဘောလေးကိုသိတာဟာတင်ညာရဲ့သဘာဝလက္ခဏာကိုသိရမယ်အဲ့ဒီသိတဲ့တင်ညာလေးအတိခံရတဲ့တင်ညာလေးရဲ့ဖြစ်လာမှုကိုလည်းသိလိုက်ရတယ်ပြတ်သွားတာကိုလည်းသိလိုက်ရတယ်သိတဲ့စိတ်ဟာလေ့ကျင့်ထားသည့်အတွက်ကြောင့်ခုနကသမာဓိစွမ်းအားကိုအသုံးပြုထားသည့်အတွက်ကြောင့်ဒီသိတဲ့ဝိပဿနာဉာဏ်ဟာခိုင်မာရင့်တန်လာတာဖြစ်တယ်ဟုတ်ချို့တူရဲ့သင်္ခါရဆိုတာဉာဏ်နဲ့သိတဲ့စိတ်တွေတွေ့တာဉာဏ်လာလဲသင်္ခါရပဲလှုပ်ဆော်လာလဲသင်္ခါရပဲလောဘဖြစ်တာလဲသင်္ခါရပဲဒေါသဖြစ်တာလဲသင်္ခါရပဲသင်္ခါရခန္ဓာကိုသိတယ်လို့ပြောတာ။လောဘဖြစ်ဖြစ်ဒေါသဖြစ်ဖြစ်မာမနာပဲဖြစ်ဖြစ်အိတ်တာပဲဖြစ်ဖြစ်စိတ်ထဲမှာဖြစ်ပေါ်လာတဲ့ဒီတဘာဝတရားလေးကိုဘာဝအတိုင်းသိလိုက်တာဒါသင်္ခါရကိုသိတယ်လို့ခေါ်သင်္ခါရခန္ဓာကိုသိတယ်လို့ခေါ်အဲ့ဒီသင်္ခါရခန္ဓာကိုသိပြီးသင်္ခါရခန္ဓာရဲ့ဖြစ်မှုသဘောကိုလည်းသိတယ်ပြတ်သွားတဲ့သဘောကိုလည်းသိတယ်သာသမာဓိစွမ်းအားနဲ့အတိညာနဲ့သိတာအေထုတူရဲ့နောက်ဆုံးကြတော့အတိစိတ်ကလေးအတိစိတ်ဆိုတာနန္တရားတွေကိုဥဆောင်နေတဲ့သဘာဝတရားလေးပဲနန္တရားတွေကိုဥဆောင်နေတဲ့သဘာဝတရားလေးအာယုန်နဲ့တွေ့တာနဲ့သူဥစွာပေါ်လာတယ်အာယုန်နဲ့တွေ့တာနဲ့တကယ်နဲ့သူကရှေးကပေါ်လာတယ်လို့ပေါ့တကယ်တော့စိတ်နဲ့စေတသိက်ဆိုတာဉာဏ်ကြီးဖြစ်တာပဲသို့သောသူကကောင်းဆောင်လာတယ်ပေါ့အဲ့ဒီအသိစိတ်လေးကိုလည်းသဘာဝလက္ခဏာအနေနဲ့သူ့ကိုသိလိုက်တယ်ဒါစိတ်ပဲလို့သိလိုက်တယ်အဲ့ဒီစိတ်ကလေးဖြစ်သွားတာကိုလည်းသိလိုက်တယ်ပြတ်သွားတာကိုလည်းသိလိုက်တယ်အဲ့ဒါလို့သိလိုက်ခြင်းအပြင်ဒီလိုသိနေတဲ့သိနေအောင်ဘယ်သူကနေပြီးတော့စူးစိုက်ပေးထားတော့ဆိုတော့သမာဓိဘာဝနာစူးစိုက်ပေးသမารိဘာဝနာစူးစိုက်ပေးထားသည့်အတွက်ကြောင့်ယထာဘူတညာနာဒသနာမှန်မှန်ကန်ကန်သိမြင်ဖို့ဆိုတာဖြစ်လာတယ်။အဲဒါလို့သမာရိစွမ်းအားရဲ့ထောက်ပံ့မှုကြောင့်တကယ်အစ်င့်မှန်ကိုသိလာပြီ။ဝိပဿနာဉာဏ်ဤဖြစ်လာပြီ။ဆိုလို့ရှိရင်ဘုန်းကြီးတို့တွေရဲ့တဏ္ဍာမှာရှိတဲ့ခိရိတာအာတော်တွေကပုံဆုံးလာ။အမှန်ကန်သိလာခြင်းအပြင်ခိရိတာဟာပဲအာယုန်နဲ့တွေ့တွေ့ဖြစ်တာများမရှိဘူးကိလေသာဖြစ်ပုံလေးကိုလည်းစဉ်းစားပြီးတော့ကြည့်ပေါ့စ ဆိုပါတော့ကိုကြိုက်တတ်တယ်ကိုကြိုက်တတ်တယ်အစားအစာလေးတစ်ခုမြင်လိုက်တာနဲ့တကြိုင်နဲ့စားခြင်းစိတ်ပေါ်လာနော်မကြိုက်တဲ့အရာတစ်ခုကိုမြင်လိုက်တာနဲ့တကြိုင်နဲ့ရှင်မုန်းတာပေါ်လာဘယ်ခါမြင်မြင်ဒီတိုင်းပဲတာအဲ့ဒါဘာကြောင့်ဒီလိုဖြစ်နေတာလဲဆိုတော့အာယုန်နဲ့စိတ်နဲ့တွေ့လို့ရှိရင်အနုတ္တိယဓာတ်အနေနဲ့ပေါ်နေတာဆိုပါစို့ကိုယ်နဲ့မတည့်တဲ့လူရဲ့အတန်ကြားလိုက်ရင်ဒေါသလေးထွက်မြင်လိုက်တာနဲ့ဒေါသလေးပြက်မုန်းတိတဲ့စိတ်ကလေးပေါ်လာအဲ့ဒါဘာကြောင့်ပေါ်တာလဲဆိုဒီအာယုန်ကိုအကြောင်းပြုပြီးဒီစိတ်ကပေါ်နေကြဖြစ်အေးဝိပဿနာရှုလာပြီဆိုတဲ့အခါကျခုနကပေါ်နေကြလောဘဆိုတဲ့သဘောတွေပေါ်နေကြဖြစ်တဲ့ဒေါသဆိုတဲ့သဘောတွေကမလာတော့ဘူးပေါ့ဘာဖြစ်လို့လဲဆိုရင်သဘာဝတရားကိုသိသွားပြီသဘာဝတရားကိုသိတယ်ဆိုတဲ့အနေထားပေါ့မှာသဘာဝတရားဖြစ်တာကိုလည်းသိတယ်ချုပ်သွားတာကိုလည်းသိတယ်ကြီးတယ်ပုံပြီးတော့တွေးတယ်ကြံတယ်အမြင်မားတယ်ဆိုတာတွေမလာတော့ဘူးမလာသည့်အတွက်ကြောင့်ဒီအာယုံပေါ်မှာလောဘဖြစ်စရာလည်းမရှိတော့ဘူးဒေါသဖြစ်စရာလည်းမရှိတော့နောက်ဆုံးလောဘဒေါသမောဟစတဲ့ကိလေသာတွေရဲ့အလုံးရဲ့အနုတရားကိုဖယ်ရှားနိုင်တဲ့အဖြစ်ရောက်သွားသည့်ဖြစ်အောင်နော်ဖယ်ရှားနိုင်တဲ့အဆင့်ကတော့ဝိပဿနာဉာဏ်ရင့်သာသွားပြီဆိုရင်အဲ့ဒီဝိပဿနာဉာဏ်ကဘာလို့ငွေထုတ်ပေးလိုက်တာတော့ဆိုမဉ္ဇဉ်ပုံဉာဏ်ငွေထုတ်ဘူးမဉ္ဇဉ်ပုံဉာဏ်ဆိုတာဘယ်သူကနေပြီးတော့တည်ဆောင်ပေးတာတော့ဆိုဝိပဿနာကပဲတည်ဆောင်ပေးနိုင်တယ်ဒီပြင်ဘယ်သူဘယ်ဟာကမှတည်ဆောင်မပေးနိုင်ဘူးဝိပဿနာဉာဏ်ကိုကျင့်ကြံကြုတ်ကိုအားထုတ်ခြင်းဖြင့်ဝိပဿနာဉာဏ်နဲ့ရင့်လာပြီဆိုလိုက်တာနဲ့တကြိုင်နဲ့နောက်ဆုံးမှာဝိပဿနာဉာဏ်ဆိုတာသင်္ခါရတွေကြီးပဲမြင်နေရတယ်။သင်္ခါရတွေရဲ့ဖြစ်မှုပြမှုတွေနဲ့ပဲသွားနေတယ်။အေးသင်္ခါရတွေရဲ့ဖြစ်မှုပြမှုတွေနဲ့အမြဲတမ်းအနိစ္စခံနေရတဲ့သင်္ခါရတရားတွေဘယ်တော့မဖြစ်တော့ဘူးဆိုတဲ့အဆုံးကိုမြင်လိုက်ရင်ဒါနိဗ္ဗာန်ကိုမြင်တာပဲ။သင်္ခါရတရားတွေမဖြစ်တဲ့အဆင့်ကနိဗ္ဗာန်ပဲ။အဲ့ဒီနိဗ္ဗာန်ကိုမြင်လိုက်တာနဲ့တကြိုင်နဲ့သင်္ခါရတရားတွေပေါ်မှာအမြင်ပြုပြီးတော့ဖြစ်နေတဲ့လောဘတွေဒေါသတွေမောဟတွေဆိုတာလေအကျိုးဖက်ချုပ်သွားတယ်အဲ့ဒါကြောင့်မို့လို့ဝိပဿနာဉာဏ်ရင့်သန်သွားလို့ရှိရင်မျက်စိဆိုတာပေါ်လာမယ်ကိုယ်စိတ်ဆိုတာပေါ်လာပထမအဆင့်အနေနဲ့သောတပတ္တိမျက်စိသောတပတ္တိကိုယ်စိတ်ပေါ်ဒုတိယဝိပဿနာဉာဏ်အဆင့်အနေနဲ့သဂါရဂါမိမဲ့သဂါရဂါမိဆိုတတိယတိုးမြင့်ပြီးတော့ကျင့်တဲ့ဝိပဿနာရဲ့အဆင့်နဲ့နာဂာမိမဲ့နဲ့နာဂာမိကိုစတုထအဆင့်မြင့်ဝိပဿနာအကျင့်ကြံကျုပ်ကိုအားထုတ်ခြင်းဖြင့်အရတ္တမေအရတ္တပုစွာဒီပေါ်လာနေ။အဲ့ဒါလို့ပေါ်လာလိုက်တာနဲ့တကြိုင်နဲ့မိမိတို့ရဲ့သဏ္ဍာန်မှာဘဝဘဝကပါလာတဲ့ဘယ်လိုမှရှောင်ခွဲလို့မရတဲ့အနုတ္တိယဓာတ်အနေနဲ့ကိန်းနေတဲ့ကိလေသာတွေအားလုံးချုပ်ကျင်းပြီးတော့သွားတယ်။အဲ့ဒါလို့ချုပ်ငြိမ်းစေချောင်းလေ့ကျင့်ပြီးတော့ပွားများအထောက်ထားတဲ့သမာဓိဘာဝနာကိုဒါအာသဝေခယအတွက်လေ့ကျင့်တဲ့သမာဓိဘာဝနာစတုထအမျိုးအစားအဖြစ်မြတ်စွာဘုရားဟောကြားတော်မူခဲ့ပါသည်။ဒါကြောင့်မို့သမာဓိဘာဝနာဆိုတာသမာဓိဘာဝနာဆိုတာဥတည်ချက်နဲ့ရလအကျိုးတွေမတူညီကြဘူး။တချို့သမာဓိဘာဝနာကဒိဋ္ဌာရမသုခဝိဟာရအတွက်ဖြစ်တယ်။တချို့သမာဓိဘာဝနာကဒေဝစကုအဘိညာဉ်အတွက်ဖြစ်တယ်တချို့သမာဓိဘာဝနာကတတိသံသဉ္ညအတွက်ဖြစ်တယ်တချို့သမာဓိဘာဝနာကကိလေသာအာသောတွေကုံဆုံးပြီးတော့နော်ဘုဖို့ဒိဗ္ဗံရဖို့ရာအတွက်ဖြစ်တယ်လို့အဲ့ဒါလို့သမာဓိဘာဝနာသုတ်တံမှာမြတ်စွာဘုရားသခင်ကိုရောမြတ်ကသမာဓိဘာဝနာတရား၄မျိုးဖွဲ့ချဟောကြားထားပါတယ်ဒါကြောင့်လို့ဘုန်းကြီးတို့တွေမိမိတို့လိုလားအပ်တဲ့ဒီကိလေသာအတော်တွေရဲ့အလုံးချုပ်ငြိမ်းရာဖြစ်တဲ့အစ်အမြင့်ဆုံးဖြစ်တဲ့သတ္တုထသမာဓိဘာဝနာမျိုးရအောင်တို့တွေခန္ဓာ၅ပါးရုပ်နဲ့တရားတွေပေါ်မှာဒီသမာဓိစွမ်းအားတွေကိုလေ့ကျင့်ယူပြီးတော့ဝိပဿနာဉာဏ်ကိုဖြစ်စေပြီးဒီမဉ္ဇဉ်ပုံဉဏ်ရရှိပြီးတဲ့အခါမှာနိဗ္ဗာန်ဆိုတဲ့အငြိမ့်ဓာတ်ကိုမျက်မှောက်ပြုကြရမှာဖြစ်တယ်လို့သူစီကိုကပြောကြပြီးစင်ကြံကျုပ်ကိုအားထုတ်နိုင်ကြပါစေကုန်သတည
်း
Kem mít đa phu yo. Tất đa vá miá xoá.
Thank you.